Yakai Pine Miao Pai Ma, Jampa Julone, Darwin Shidurigo, a ye unime, Ubidi, Metagin, Jatan Naye, Democrane, Republican Party, Neye, Pubang Sawyer Nijang, Aulot, Nangajai Comtie, Tudia Ukta, Democrat Aulot, Ma, Iliot, Angel Ga, Bioigo, Piovae, Manebo Tabuniga, American Aulot, Ma, Pilot, Situ, Matan Yoshin, Piata Puegu, Mr. Angel Gurai, Teo Kevare, a Jansongu, Sepido, Nasimashe.
We have made a lot of people aware of the horror that's going on.
ဒါပြင်ကျွန်တော်တို့ကဥပဒေကြမ်းတရားတင်သွင်းပြီးဒီအကြောင်းကိုမိမောင်းထိုးပြခြင်းအပြင်အကြမ်းဖက်မှုကျွလွန်တဲ့တာဝန်ရှိသူတွေကိုအရေးယူနိုင်စေဖို့ဖြစ်ပါတယ်ကျွန်တော်တို့ကဒီမိုကရက်တီနဲ့ရီပပ်ဘလစ်ကန်ပါတီနေရာစလုံးအတူလက်တွဲလှုပ်ဆောင်သွားမှာဖြစ်ပါတယ်ဒါဟာနိုင်ငံရေးအရာခြေကွဲဝယ်ရာဖြစ်ရခြင်းမဟုတ်ပါဘူးလူသားတွေရဲ့ဘေးဒုက္ခကြီးပါ
ဩဂုတ်လ23ရက်နေ့ကအာဆာရိုဟင်ဂျာအကြမ်းဖက်အဖွဲ့ကနေလုံခြုံရေးစခန်း30ကိုဝင်ရောက်တိုက်ခိုက်ပြီးနောက်ပိုင်းမြန်မာလုံခြုံရေးတပ်ဖွဲ့ရဲ့အင်အားအလွန်ကျွန်း3ပြီးနယ်မြေရှင်းလင်းမှုကြောင့်နှစ်လအတွင်းဒုက္ခသည်ပေါင်းတန်းတဝက်ကျော်တစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးရတဲ့အခြေအနေနဲ့ပတ်သက်လို့လဲမစ္စတာအန်ဂယ်ကအခုလိုပြောပါတယ်
ရုပ်ရှင်ကိုထုတ်လုပ်တဲ့ Smile Education and Development Foundation တည်ထောင်သူလည်းဖြစ်ပြည်တွင်းမှာလူခွင့်ရေးကြိုးပမ်းဆောင်ရွက်နေသူလည်းဖြစ်တဲ့ဦးမျိုးဝင်းက VOA
ကိုခုလိုပြောပါတယ်ဒီဒေတာမှာလူငယ်လူရွယ်တွေဟာပညာရေးမရလို့ရှိရင်တော့ရှေ့လျှောက်ပြီးတော့ကပို့ပြီးတော့မှဆိုးရွားတဲ့အခြေအနေနဲ့ရင်ဆိုင်ရမယ်လူတွေဟာမျှော်လင့်ချက်တွေကျင်းလာလို့ရှိရင်ဟာလှုပ်ရှင်တာတွေလှုပ်တော့မယ်ဒါကြောင့်မလို့ကျွန်တော်တို့ကပညာရေးကိုရည်မှန်းချက်တစ်ခုအနေနဲ့ဆောင်ရွက်လာနိုင်မှုအတွက်ဆိုးရွားကိုလည်းအသိပေးခြင်းနဲ့နောက်တစ်ခုကတော့ နိုင်ငံတကာတွေကိုလည်းတွန်းအားပေးတဲ့အခါမှာဒီကိစ္စကိုဦးစားပေးဖို့နောက်တစ်ခုကကြတော့လူငယ်လူရွယ်တွေဟာသူတို့လက်ကနေဘာမှမလုပ်ခဲ့တဲ့အဖြစ်တွေကြောင့်အကျိုးဆက်အနေနဲ့အခုလိုမျိုးခံစားလာရတာတွေကိုကျွန်တော်တို့ကနေပြီးတော့မှဒါလည်းတိတ်တိတ်ပဲမရှိဘူးဒါကြောင့်မလို့သူတို့တွေဘက်ကနေလှည့်ဆက်သွင်းစဉ်းစားပါဒီကတော့ကျွန်တော်ပညာရေးဆိုင်ရာအသိအဝတ်တွေနဲ့အနာဂတ်မှာပို့ပြီးတော့မှတဟဆာတာ
ောင်ဒုက္ခတဲ့စခန်းတွေကိုအတင်းအဓမ္မရွှေ့ပြောင်းခံရတဲ့လူငယ်တွေရဲ့ပညာရေးထိခိုက်နစ်နာဆုံးရှုံးမှုကိုရိုက်ကူးတင်ပြထားတာဖြစ်ပြီးမြန်မာအမည်ကုစားရလို့ပေးထားကြောင်းဦးမျိုးဝင်းကပြောပါတယ်မြန်မာနိုင်ငံဒီမိုကရေစီအတွင်းကုပြောင်းရေးကိုကူညီထောက်ခံနေတဲ့အမေရိကန်ပြည်ထောင်စုအနေနဲ့အခုလိုရခိုင်ပြည်နယ်အကျပ်အတည်းနိုင်ငံတကာကိုရိုက်ခတ်လာတာနဲ့ပတ်သက်လို့ပြန်ပြီးဖိအားပေးတဲ့မူဝါဒကျင့်သုံးလာတဲ့အပေါ်မှာမှတ်တမ်းရုပ်ရှင်ပြသပွဲနဲ့ဆွေးနွေးပွဲကိုတက်ရောက်ခဲ့တဲ့မြန်မာအရေးလှုပ်ရှားနေတဲ့ဒေါက်တာနိုင်အောင်ကသူ့အမြင်ကိုအခုလိုပြောပါတယ
်။ဒီအမေရိကန်ဆိုရဲလက်တော်ရည်တည်မှုထဲမှာကတော့ဒီလောက်ကြီးလူတွေအများကြီးဒီအုံနေချင်းနဲ့ထွက်ပြေးသွားလာအောင်ဖြစ်တဲ့ဟာကဒါကတကယ်တမ်းပြောရင်စနစ်တကျနဲ့ပုံစံတကျနဲ့ဖြစ်နေတဲ့ဟာမျိုးလို့ဒါသူတို့ရဲ့အမြင်ရှိပြီးတော့ဒီကိစ္စကိုကျူးလွန်နေတာကစစ်တပ်ဖြစ်တယ်ပေါ့နော်ဆိုတော့စစ်တပ်ကိုပဲအခုအဓိကပြစ်မှတ်ထားပြီးပြောနေတဲ့ဟာမျိုးဖြစ်တယ်တစ်ဖက်ကနေပြီးတော့လေဒီကိစ္စတွေအနေနဲ့နိုင်ငံတကာနဲ့ ဘလို့ဆိုရင်ပူပန်မှုရှိတယ်အဲ့တော့ဘလို့ကူညီဆောင်ရွက်မှုတွေလုပ်မလဲဆိုတော့အဲ့လိုနှစ်ဖက်မျိုးပုံစံမျိုးကိုပဲဆက်ပြီးကျင့်သုံးသွားမယ့်ပုံစံမျိုးရှိတယ
်။မင်းကအမေရိကန်အောက်လွှတ်တော်မှာပြုလုပ်တဲ့စစ်တွေမှတ်တမ်းရုပ်ရှင်ပြသပွဲနဲ့ရိုဟင်ဂျာအကြက်အဲပေါ်သဘောထားအမြင်များဆွေးနွေးပွဲမှာဦးမျိုးဝင်းနဲ့အတူမြန်မာရိုဟင်ဂျာများအသင်း UK ဥက္ကဋ္ဌဦးထွန်းခင်အာရဂန်အမျိုးသမီးငင်းချမ်းရေးကွန်ရက်အဖွဲ့ကမတ်ဝီဝီညူ Holocaust အထိမ်းမှတ်ပြလိုက်ကအန်ဒရီယာဂျီတမန်တို့ဥဆောင်ဆွေးနွေးခဲ့ကြပြီးကမ္ဘာလုံးဆိုင်ရာအမေရိကန်ဂျူးအသင်းနဲ့ NED ကမ္ဘာတဝှမ်းဒီမိုကရေစီရေးလှုပ်ရှားမှုတွေကိုထောက်ခံပေးနေတဲ့အဖွဲ့ကြီးတို့ပူးတွဲဦးစီးကျင်းပခဲ့တာဖြစ်ပါရဲ့ရှင်။